ဗုဒ္ဓဘုရားနဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။2020ပြည့်ရွေးကောက်ပွဲကျင်းပတော့မယ့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့အမုန်းစကားတွေဖြန့်ဝေတာကိုကင်တွယ်ဖြေရှင်းဖို့ Facebook အနေနဲ့တုံ့မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွက် Facebook ကပြင်ဆင်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တနင်္လာနေ့ကကုမ္ပဏီကနေထုတ်ပြန်ကြေညာခဲ့တာပါ။အမုန်းစကားတွေနဲ့အကြမ်းဖက်မှုကိုလှုံ့ဆော်တဲ့အသုံးနှုန်းတွေကိုစုံစမ်းစစ်ဆေးဖယ်ရှားတာ၊တည်အမှားတွေဖြန့်ဝေတာကိုတားဆီးတာစတဲ့အရေးယူလှုံ့ရှားမှုတွေကိုတုံ့ပြန်ဆောင်ရွက်နေကြောင်း Facebook ကပြောပါရယ်။ဒါ့အပြင်အခုချိန်ကစပြီးနိုဝင်ဘာလ22ရက်နေ့အထိကိုယ်စားလှယ်လောင်းရွေးချယ်မှုကိုထိခိုက်စေတာမျိုး၊မဲပေးမှုကိုပြတ်ပြားစေတာမျိုးစတဲ့ရည်ရွယ်ချက်တွေနဲ့တည်အမှားတွေအထူးမပြုတ်နိုင်တဲ့ကောလာဟလတွေကို Facebook မှာရေးသားဖြန့်ဝေမယ်ဆိုရင်ဖယ်ရှားအရေးယူသွားမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါရယ်။တည်အမှားလို့ဆိုတဲ့နေရာမှာလဲစီစစ်အတီးပြုတ်ထားတဲ့တည်အမှားဖြစ်ရမယ်လို့ Facebook ကပြောပါရယ်။ဥပမာအားဖြင့်လွတ်တော်ကိုယ်စားလှယ်လောင်းတအူးကိုဘင်္ဂလီဖြစ်တဲ့မြန်မာနိုင်ငံသားမဟုတ်ဘူးဆိုတဲ့မှားယွင်းစွာဆွဆွဲရေးသားချက်မျိုးကို Facebook ကနေပိတ်ပင်ဖယ်ရှားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုမြန်မာနဲ့ပတ်သက်လို့ Facebook ရဲ့ကင်တွယ်မှုဟာထိရောက်တယ်လို့မြင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မင်္ဂလာတုံမဲဆန္ဒနယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းက VOA ကိုပြောပါတယ
်။တနင်္လာတော့တချို့လူတွေဆင်ကျင်သွားပါတယ်။ကျွန်တော်တို့မိတ်ဆွေတွေကိုယ်တိုင်ပေါ့နော်။အဲ့တချို့အဲ့လိုမျိုးပြင်းပြင်းထန်ထန်ရေးနေရတာရှိတယ်ပေါ့အဲ့တော့ Facebook မှာတုံးကျင်တယ်ဆိုလို့ရှိရင်ဆင်ကျင်ရတာပေါ့တချို့ဆိုရင်3ရက်အပိတ်ခံရတယ်3ရက်ခံရတယ်တချို့1လပိတ်ခံရတယ်အဲ့ခါကျတော့နောက်ပိုင်းမှာကျတော့အဲသူတို့အပြုတ်မှုကနည်းနည်းလေးတော့ပြောင်းသွားတယ်ပေါ့တိတ်ပြင်းပြင်းထန်ထန်မရေးရတော့ Facebook ဒီကျွန်တော်တို့နိုင်ငံမှာအဓိကသတင်းအချက်လက်ကိုအဲမျှဝေရတငယ်ချင်းချင်းနဲ့ဆက်သွယ်ရဟိုနေရာတစ်ခုဖြစ်နေတာပေါ့တယ်လီဖုန်းနဲ့စာလို့ရှိရင် Facebook ကနေပြီးတော့သတင်းအချက်လက်ပို့ရတယ်now ကျွန်တော် website တွေဝင်ကြည့်တာထပ်ဆိုင် Facebook ကတင်တဲ့သတင်းကိုပို့ပြီးတော့ဟိုသတင်းအချက်လေးရတယ်ပေါ့အဲ့တော့ Facebook ကကျွန်တော်နိုင်ငံအတွက်မရှိမဖြစ်ဖြစ်နေတယ်ပေါ့ကျွန်တော်အတွေ့အကြုံရတော့ဒီတချို့တော်တော်ဆင်ကျင်သွားတယ်ပေါ့
မြန်မာနိုင်ငံမှာနေထိုင်မှုအထောက်အထားအခက်အခဲကြောင့်မှတ်ပုံတင်ပြရပဲဖြစ်နေတာလူမျိုးရေးဘာသာရေးကွဲပြားလို့ပြန်လည်စီစစ်မယ်ဆိုပြီးရထားတဲ့မှတ်ပုံတင်တွေပြန်အသိမ်းခံရတာစတဲ့ဖြစ်ရပ်တွေကြောင့်ရွေးကောက်ပွဲမှာပြည်သူတွေမဲပေးဖို့အခက်အခဲရှိနေခြင်းအခွင့်ကောင်းယူပြီးမတူကွဲပြားတဲ့အတိုင်းဝိုင်းနေကြအမုန်းစကားတွေလှုပ်ကြံသတင်းတွေဖြန့်ဝေခဲ့တာတွေ့ရတယ်လို့လည်းဦးအောင်လှိုင်ဝင်းကပြောပါတယ်
ကျွန်တော်တို့နိုင်ငံမှာဖြစ်နေတာမြန်မာနိုင်ငံသားကတ်တွေလည်းကင်ထားကြတယ်ကင်ထားပြီးတော့အစိုးရကိုယ်တိုင်ပေါ့နော်နိုင်ငံတော်ကနေတရားဝင်ထုတ်ပြန်ထားတဲ့ကတ်တွေကင်ထားရတယ်ဟိုခွဲခြားဆက်ဆံတာမျိုးတွေဒီမှာအများကြီးတွေ့နေရတယ်ပေါ့နောက်တော့ကတ်ရပြီးတဲ့လူတွေကိုယ်တိုင်လည်းအဲ့ဒါကျွန်တော်တို့ဒီမြို့နယ်တွေမှာဆိုရင်မကြာခဏကြုံတွေ့နေရပါဟိုသွေးတော်တန်တရားရှိတယ်ဆိုတာမျိုးပြန်ပြီးတော့စစ်ဆေးတာမျိုးပေါ့မိဘနှစ်ပါးလုံးနိုင်ငံသားကတ်ရတယ်အဲ့လိုအခက်အခဲမျိုးတွေရှိနေတယ်အဲ့ခါမှာဒီသတင်းမှားတွေကိုဖြန့်တယ်ပေါ့ဟိုစူရီကောက်ပေါ်မှာပြည်သူလူလူတဝင်ရွေးမဲ့ပုဂ္ဂိုလ်တွေကိုဟလာကော်မရှင်ရဲစီစစ်ပြီးပြီးအတည်ပြုပြီးပြီးထုတ်ပြန်ပြီးကြမှာဟလာ Facebook ကနေပြီးတော့ဒီလူတွေကိုထောက်ခံတာကန့်ကွက်တာမပြောလို့တော်တော်တချို့လူတွေကဒီ Facebook ကနေပြီးတော့နိုင်ငံသားမဟုတ်တာတွေကိုတင်ထားပါတယ်ပေါ့နော်အဲ့လိုမျိုးလုပ်တဲ့အခါကျတော့ဟိုအဆောက်အပြန်ရောက်ပြီးတော့တောင်းတအောင်အမုန်းတရားတွေအဲ့ဒါတွေပြန်ပြီးတော့ဖြည့်ရှင်းနေရတာ ਨੇ ပဲကျွန်တော်ရှေ့နေကိုနိုင်ငံမရောက်ဘူ
းတနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့တရားဝင် Facebook အကောင့်စာမျက်နှာတွေကိုအတည်ပြုနိုင်ရေးမိဖက်အဖွဲ့အစည်းနှစ်ဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် Messenger ကတစဉ်ဖြန့်ဝေမှုကန့်သက်ချက်အသစ်ကိုထုတ်ပြန်ထားပြီးဖြစ်တယ်လို့လည်း Facebook ကဆိုပါတယ်။အဲ့ဒီကန့်သက်ချက်အရ Messenger ကတစဉ်အခြားသူတွေကိုထပ်မံသတင်းဖြန့်ဝေမယ်ဆိုရင်ဒီကြိမ်5ဦးသာဖြန့်ဝေနိုင်မှာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာ Messenger အသုံးပြုမှုကန့်သက်ချက်မျိုးကိုနောက်သတင်းပတ်အနေနဲ့အတွင်းတကဘာလုံးမှာရှိတဲ့ Facebook သုံးသူတွေကိုကန့်သက်မှာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။